Welcome to the Voice of America in Burmese.
Mingla mne khe ma shin Washington myo raw VOA American tan ga ni 2019 khu ni January la 27 ye tanin la ni ne ne khin a season go Myanmar sanaw chain mne 6 nai ga ni 9 nai thi 9 meter 30 48 tu ga ni dai yai thong lwin taw ma ba shin Jama engine nai ma
မင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်အမေရိကန်ဆွေးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရန်နာထရမှုအဆုံးတတ်နိုင်ရေးကမ်းလှမ်းချက်ကိုအတိုက်ခံဘက်ကပယ်ချလိုက်တဲ့အပေါ်သမရထွန်းကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ပါကစ္စတန်မှာတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးရဲတပ်ဖွဲ့ဝင်တရားစင်ချုပ်ကိုအဆွေးရကဖမ်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ
်ကောင်းပါပြီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ညွှန်ကြားချက်နဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး၃ကိုတပြိုင်တည်းနှုတ်ထွက်စာတင်ခိုင်းတဲ့အခြေအနေနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုနားဆင်ရတဲ့အခါမှာ
တယောက်ပဲဆိုတော့ဖြစ်နိုင်ခြေရှိတာပေါ့ဒါပေမဲ့၂ယောက်၃ယောက်ဆိုတော့စဉ်းစားဖို့ရှိသွားရင်ရတာဝန်ယူတာဝန်ခံမှုနဲ့ပတ်သက်လာပြီပေါ့နော်
ဒါကတော့တရင်စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြမရေးရဆွေးနွေးကအစီအစဉ်ကိုတင်ဆက်တဲ့အခါကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘုံနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ။
အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရန်နာထိုက်ရမှုကရပ်ပေါင်း30အထိစံချိန်တင်ရောက်ရှိလာပြီးဒါကိုအဆုံးသတ်နိုင်ရည်အတွက်ညှိနှိုင်းဖို့ကန့်လန့်မှုကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေးချလိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းငွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကာဖို့ဒေါ်လာတန်း9,800ပေးဖို့နဲ့တိတ်နေချီတဲ့ရွှေပြောင်းတွေကိုထားနေပြန်ဖို့မဲ့အရေးကနေ၃နှစ်ကာကွယ်ပေးမယ်ဆိုပြီးအမေရိကန်သမ္မတကအပြည့်အယူညှိနှိုင်းဖို့ပြောဆိုထားတာဖြစ်ပါတယ်။ကမ်းလှမ်းချက်ကိုပြောတောင်မပြောရသေးဘူး။နန်စီပလိုစီနဲ့ဒီမိုကရက်တချို့ကကမ်းလှမ်းချက်ကိုပယ်ချထားပါတယ်။သူတို့ကရာဇဝတ်မှုတွေနဲ့မူရည်စည်းဝါးတွေအရေးကိုကြည့်တာမဟုတ်ဘူး။သူတို့ကသူတို့မနိုင်မဲ့2020ကိုပဲကြည့်နေတာလို့လာမယ့်နှစ်သမ္မတရွေးကောက်ပွဲကိုရည်ညွှန်းပြောဆိုပြီးသမ္မတထရန့်ကတွစ်တာမှာရေးသားပါတယ်။သူတို့အနေနဲ့နိုင်ငံအတွက်မှန်မှန်ကန်ကန်လုပ်တင်ပြီးလူတွေအလုပ်ပြန်ဝင်နိုင်ဖို့လဲလုပ်ရမှာလို့သမ္မတကရှိပါတယ်။သမ္မတ၄နှစ်တက်တန်းတဝက်ကိုရောက်နေပြီဖြစ်တဲ့သမ္မတထရန့်ကအမေရိကန်နိုင်ငံတမိုင်းမှာစံချိန်တင်ကာလအကြာဆုံးဖြစ်တဲ့အစိုးရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်နိုင်ရေးစနေနေ့ကမင်ကွန်းပြောပြီးသူ့အစီအစဉ်ကိုကန့်လန့်ခဲ့တာပါ။ဒါပေမဲ့လည်းအောက်လွှတ်တော်အများစုဖြစ်တဲ့ဒီမိုကရက်ခေါင်းဆောင်ပလိုစီကတော့သမ္မတထရန့်မင်ကွန်းမပြောရသေးခင်ကတည်းကအလုံးမဖြစ်တဲ့အစီအစဉ်အဖြစ်ပြောဆိုရဖြစ်ပါတယ်။သမ္မတထရန့်ကိုအောက်လွှတ်တော်ဥက္ကဋ္ဌပလိုစီက Twitter မှာတုံ့ပြန်လိုက်တာမှာတော့အမေရိကန်ရှစ်သိန်းလို့လာစာမရဖြစ်နေကြတဲ့အလုံးနာထတဲ့အစိုးရဝန်ထမ်းတွေအမှုတန်းတွေလာစာမရပဲအလုံးဆင်းနေကြရတဲ့အစိုးရလုပ်ငန်းတွေကိုပြန်ပြီးတော့လဲပတ်ပါဝန်ထမ်းတွေကိုလာစာပေးပြီးရင်နှဲဆက်ကာကွယ်ရေးအတွက်ဘလို့တွဲလောက်ကြမလဲဆိုတာကိုဆွေးနွေးနိုင်တယ်လို့တုံ့ပြန်ရေးသားထားပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာ Trump Tower တည်ဆောက်ဖို့ထရမ့်နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြား2016နိုဝင်ဘာကျင်းပတဲ့အမေရိကန်ရွေးကောက်ပွဲမဲဆွယ်ကာလတစ်လျှောက်လုံးပြောဆိုဆွေးနွေးမှုတွေရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရှိနေရူဒီဂူလီယာနီကပြောဆိုပါတယ် NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာဂူလီယာနီကအဲ့လိုပြောလိုက်တာပါ2016တစ်လျှောက်ပြောဆိုမှုတချို့ရှိခဲ့ပေမဲ့အကျိန်မများဘူးလို့ရှိနေဂူလီယာနီကပြောပြီးသူဘယ်နေ့တွေဆိုတာကိုအတိအကျသူမသိဘူးလို့ပြောပါတယ်မော်စကိုဒီရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှာလိန်လယ်ထွက်ဆိုဖို့သမ္မတကသူ့ကိုညွှန်ကြားခဲ့ကြောင်းအထူးဆောင်စံစစ်ဆေးမှုရောဘတ်မူလာကိုရှေ့နေဟောင်းကိုဟန်ကနေပြီးတော့ပြောခဲ့တယ်လို့ပြည်ထောင်စုအစိုးရတရားဥပဒေစိုးမိုးရေးအရာရှိနှစ်ဦးကိုကိုကပီးဘူးစဖီသတင်းဌာနကမကြာသေးခင်ကပဲရေးခဲ့တာပါထရမ့်နဲ့အတူဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့အတွက်တောင်းဝန်ပေးခဲ့တဲ့သမီးအီဗန်ကာနဲ့တားဖြစ်သူဒေါ်နယ်ဂျူနီယာတို့ကိုလည်းရှေ့နေကိုဟန်ကအင်တန်မြေလုပ်ငန်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်အစီရင်ခံရတယ်လို့သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲရုရှားနဲ့ဆွေးဆက်ညှိနှိုင်းနေတဲ့သတင်းအချက်အလက်တွေကိုလည်းမစ္စတာကိုဟန်ကအစီရင်ခံစာရေးရတယ်လို့ဆိုပါတယ်။
မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂညီညွတ်ရေးဒိန်းစခန်းတစ်ခုကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေကတိုက်ခိုက်ခဲ့တာမှာချက်နိုင်ငံကကုလညီညွတ်ရေးဒိန်းတပ်ဖွဲ့ဝင်10ဦးသေဆုံးရပြီး25ဦးဒဏ်ရာရခဲ့ပါတယ်။ ဒီတိုက်ခိုက်မှုကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပြီးတော့ရှုတ်ချပါတယ်။ချက်အစိုးရနဲ့တည်ဆောင်းရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွက်ရပါတယ်လို့လည်းကုလအတွင်းရေးမှူးချုပ်ကသတင်းစကားပါတဲ့အကြောင်းပြောခွင့်ရကပြောပါတယ်။အန်ဒီအချာမှာဒုက္ခခံတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားတွေအမျိုးသမီးတွေရဲ့ရဲစွမ်းတက်တီးနဲ့နှိမ့်မြုပ်ဆောင်ရွက်မှုတွေအတွက်လည်းဂုဏ်ပြုတဲ့အကြောင်းကုလအတွင်းရေးမှူးချုပ်ကပြောပါတယ်။မာလီနိုင်ငံခီတဲ့ဒေသအကွဲဟုမှရှိတဲ့ကုလသမဂ္ဂငင်းရည်ရည်ထိန်စခန်းကိုတနတ်သမားတွေကလက်နဲ့တက်ဆင်ထားတဲ့ကားတွေနဲ့ရောက်ရှိလာပြီးတဲ့နောက်အလစ်ဝင်တိုက်ခိုက်တာဖြစ်ပါတယ်တိုက်ခိုက်သူတွေကိုကုလတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပေမဲ့လည်းငင်းရည်ရည်ထိန်တပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ရပြီး25ဦးဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတော့မသိရသလိုတိုက်ခိုက်သူတွေဘက်ကသေဆုံးသူအရှိအတွက်ကိုလည်းမသိရသေးပါဘူးရှင်
မက်ဆီဒိုနီးယားကသူ့နိုင်ငံအမည်တစ်ခု Republic of North Macedonia အဖြစ်ပြောင်းလဲလိုက်တာကိုစတင်ဖို့ထောင်ပေါင်းများစွာသောအင်ဒီဂျင်ဂရိနိုင်ငံသားတွေဟာအေသင်မြို့မှာတနင်္ဂနွေနေ့ကစူဝေးဆန္ဒပြခဲ့ပြီးဆန္ဒပြလူအုပ်ကြီးနဲ့ရဲတွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အစောပိုင်းမှာညဉ့်ညမ်းစွာဆန္ဒပြရာကဆန္ဒပြသူတွေဟာကြောက်ခဲတွေဓာတ်ဆီပလင်းတွေနဲ့ပစ်ပေါက်ဆန္ဒပြကြပြီးရဲတွေကလည်းမျက်ရည်ယိုပုံတုံရင်လူစုခွဲခဲ့တာပါ။အဲ့ဒီအကြမ်းဖက်မှုအတွင်းရဲတပ်ဖွဲ့ဝင်အနည်းဆုံး25ဦးနဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်။မက်ဆီဒိုနီးယားနိုင်ငံရဲ့အမည်သည့်ဟာဂရိနိုင်ငံရဲ့ယဉ်ကျေးမှုအမျိုးသားရေးလက္ခဏာတွေကိုကိုစားပြုဖို့ကြိုးပမ်းနေတာသာဖြစ်ပြီး North Macedonia ဆိုတဲ့အမည်ဟာလည်းတမိုင်းမှာဩဇာကြီးတဲ့ဂရိဘီယန် Alexandra the Great ကပေးခဲ့တဲ့ဂရိမြောက်ပိုင်းဒေသကိုကိုစားပြုသလိုဖြစ်နေတယ်လို့ဂရိနိုင်ငံသားတွေကထောက်ပြကြပါတယ်။မက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်တဲ့ NATO နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ရှိတဲ့အတွက်အဲ့ဒီကိစ္စကိုဆက်ပြီးတရားဝင်ကန့်ကွက်မလားမကန့်ကွက်ဘူးလားဆိုတာကိုမကြာခင်မှာဂရိပါလီမန်ထဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီသတင်းပတ်တဲ့ကောက်ခံရရှိတဲ့စစ်တမ်းတွေအရဂရိနိုင်ငံသား80ရာခိုင်နှုန်းကမက်ဆီဒိုနီးယားဆိုတဲ့အမည်ကိုကန့်ကွက်နေကြပါတယ်။
ဒီရေမရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းဒိုမီတာ32 kHz 9335ဒိုင်းဒိုမီတာ40 kHz 9839ဒိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2016ခုနှစ်တုန်းကတစားကန်22ဦးသေဆုံးခဲ့ရတဲ့စီးနင်းတိုက်ခိုက်မှုကိုလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေထောက်ပံ့ခဲ့တဲ့ဆိုပြီးအစ္စလာမ်ရဲ့အစွန်းရောက်အဖြစ်တန်မြတ်ရှိသူတို့ကိုဖမ်းဆီးလိုက်တဲ့အကြောင်းထိတ်တန့်ရဲရရှိတို့ကတင်းကနေနေမှာပြောပါတယ်2016ခုနှစ်တုန်းကမြို့တော်တက္ကသိုလ် Holy Artisan Bakery ကဖေးဆိုင်မှာတနတ်သမားတွေကစေနာရီကြာထင်းချုပ်ထားခဲ့ပြီးပြစ်ခတ်ခုတ်ထစ်လို့တေဆုံးခဲ့ရသူတွေထဲမှာနိုင်ငံခြားသား18ဦးလည်းပါဝင်ခဲ့ပါတယ်။နောက်ပိုင်းမှာတော့စစ်တပ်အထူးတပ်ဖွဲ့ကအဆောက်အုံတဲကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရပြီးလူပေါင်း2000လောက်ကိုကယ်တင်ခဲ့ရပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးပြည်တွင်းအစ္စလာမစ်စစ်သွေးကြွအဖွဲ့အဖြစ်တားမြစ်ခံထားတဲ့ဂျမဲတူမူဂျာဟစ်ဒင်ဘင်္ဂလားဒေ့ရှ်ကိုအပြစ်ဖို့ထားပြီးအခုဖမ်းဆီးလိုက်တဲ့မာမူနာရာရှစ်ကတော့အဖွဲ့တွင်းကရေးပါသူဖြစ်ပါတယ်။အသက်30အရွယ်မာမူနာရာရှစ်ကိုဓာကာမြို့တော်အပြင်ခီးတဲ့တင်ကားနဲ့ခီးသွားနေတော့ဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းရာဇဝတ်မှုနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရဲတပ်ဖွဲ့ပြောကွရမက်ဖတီမာမုတ်ခန်းကပြောပါတယ်။ရုရှားကတိုက်ခိုက်ရေးအတွက်လက်နက်ခင်းရန်ဖောက်ခွဲပစ္စည်းနဲ့ငွေကြေးထောက်ပံ့ခဲ့တယ်လို့ပြောခွင့်ရခန်းကသတင်းထောက်တွေကိုပြောပါတယ်။သူကအင်းကြီးချင်းနိုင်ငံတခုမှခိုအောင်နေခဲ့ပြီးအဖွဲ့ကိုပြန်လည်စုစည်းဖို့ကြိုးစားနေတာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒက်ကားမျိုးတော်ကဖေးဆိုင်တိုက်ခိုက်ခရမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လကပဲစစ်သွေးချရှိဦးကိုတရားရုံးကအမှုတင်ခဲ့ပါတယ်။ဒီရှိဦးတဲ့က6ဦးကိုဖမ်းဆီးထားတာဖြစ်ပြီးအခုအဖမ်းခံရတဲ့ရုရှားနဲ့တခြားအမျိုးသားတအုပ်ကိုတော့မျက်ကွယ်မှာဆွဲချက်တင်ထားတာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါလေရှင်
။ဆူဒန်သမ္မတအိုမာအယ်ဘာရှားနှုတ်ထွက်ပြီးရတဲ့တင်းငွေနေကဆန္ဒပြတောင်းဆိုနေသူတွေကိုဆူဒန်ရဲကမျက်ရည်ယိုပုံတုံးပြီးလူစုခွဲပါတယ်။ဆူဒန်ရဲ့ဒုတိယအကြီးဆုံးအိုဒူရန်မြို့မှာပါလီမန်အဆောက်အုံအထိချီတက်ဖို့ကြိုးစားခဲ့တဲ့ဆန္ဒပြသူတွေကိုရဲကတားမြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။မြို့တော်ကာတွန်းရဲ့ဒေသအတော်များများမှလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအစိုးရဖြုတ်ချရေးလွတ်လပ်ငြိမ်းချမ်းပြီးတရားမျှတမှုရရှိရေးအတွက်တောင်းဆိုခဲ့ကြပါတယ်။ ပြီးခဲ့တဲ့လကစခဲ့တဲ့ဆနပြပွဲတွေအတွင်းလူ26ဦးသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပေမဲ့ AI လူအခွင့်အရေးအဖွဲ့ကတော့သေဆုံးသူဦးရေ40ကျော်နိုင်တယ်လို့ဆိုပါတယ်။ပတ်မှုဈေးတက်မယ်လို့အစိုးရကပြီးခဲ့တဲ့လအတွင်းကြေညာလိုက်ရကနိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ဆူဒန်သမ္မတဘာရှာနှုတ်ထွက်ပြီးဆနပြပွဲတွေနိုင်ငံအနှံ့ပေါ်လာတာပါ။
ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးတာဝန်ရှိသူတရားစင်ချိုကိုတနင်္ဂနွေနေ့ကအစိုးရကဖမ်းဆီးလိုက်တဲ့အကြောင်း AP သတင်းကဖော်ပြပါတယ်။လူလတ်ပိုင်းဇနီးမောင်နှံနှစ်ဦးသူတို့ရဲ့ဆဲချော်သက်အရွယ်သမီးနဲ့မိသားစုမိတ်ဆွေတို့ကိုအရာရှိတွေကတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုဖမ်းဆီးတာဖြစ်ပါတယ်။အရာရှိတွေကတော့အစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြတွေနဲ့ပြစ်ခတ်မှုလို့ပြောဆိုပါတယ်။ဒါပေမဲ့လည်းမျက်မြင်တွေ့သူတွေနဲ့ဆွေမျိုးတွေကတော့တနက်နေ့သွေးအေးအေးပြစ်တက်ခံခဲ့ရတာလို့ပြောဆိုထားပါတယ်ရှင်။
ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုကျွန်းကအာရှိုရိုမြို့မှာနေထိုင်တဲ့ဂျပန်အဖိုးအိုမာဆာဆိုနိုမာကဟာအိပ်ပျော်နေစဉ်တင်းငွေနေမနဲ့အစောပိုင်းကအသက်113နှစ်အရွယ်မှာကွယ်လွန်သွားတယ်လို့မိသားစုကပြောပါတယ်။သူဟာကမ္ဘာအသက်အကြီးဆုံးအမျိုးသားတစ်ဦးဖြစ်ပါတယ်။သူ့မြေမှာဖြစ်သူယူကိုကတော့သူ့အဖိုးဟာမကွယ်လွန်ချိန်ထိစံ့မှန်မှန်နဲ့ပုံမှန်ရှိနေပြီးမိသားစုအတွက်ဘာမှဒုက္ခပေးခဲ့တာမရှိဘူးလို့ဆိုပါတယ်။1905ခုနှစ်မှာမစ္စတာနိုမာကကိုမွေးဖွားခဲ့တာပါ။နိုမာကရဲ့မိသားစုဟာရေနွေးစိမ်တဲ့ဂျပန်ရိုးရာရေပူစမ်းလုပ်ငန်းနဲ့မျိုးဆက်၄ခုလောက်လုပ်ကင်လာခဲ့တာဖြစ်ပါတယ
်။သတင်းတွေကိုမတ်သိန်ဤထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ညွှန်ကြားချက်နဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီး၃ဦးကိုတပြိုင်နက်တည်းနှုတ်ထက်စာတင်ခိုင်းထားကြောင်းကာကွယ်ရှင်ဝန်ကြီးတွေကပြည်တွင်းသတင်းဌာနတွေကိုအသီးသီးအတည်ပြုပြောကြားခဲ့ပါတယ်။အခုလိုပြည်နယ်အစိုးရအဖွဲ့တွင်ဝန်ကြီး၃ဦးတပြိုင်နက်တည်းနှုတ်ထွက်ခိုင်းတဲ့အခြေအနေပေါ်တုံ့တက်ချက်အမြင်တွေကိုနားဆင်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ညွှန်ကြားချက်နဲ့နှုတ်ထွက်စာတင်ခိုင်းကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကဇန်နဝါရီလ18ရက်နေ့မှာအကြောင်းကြားခဲ့တဲ့ဝန်ကြီး၃ဦးကတော့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးဦးမြသိန်း၊တယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦး H လက်အောင်နဲ့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်တို့ဖြစ်ပါတယ်။ကာကွယ်ရှင်ဝန်ကြီး၃ဦးကိုယ်တိုင်လည်းပြည်တွင်းသတင်းဌာနတွေကိုသူတို့နှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စနဲ့ပတ်သက်လို့အတည်ပြုပြောကြားခဲ့ပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်နဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးလည်းဖြစ် NLD ပါတီရဲ့ကချင်ပြည်နယ်ဆိုင်ရာဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြသိန်းကတော့ပါတီလုပ်ငန်းအရာရောပြည်နယ်အစိုးရလုပ်ငန်းမှာပါတာဝန်ခြေပုံအောင်ထမ်းဆောင်နေသူတအူးဖြစ်ရတဲ့နဲ့ဘာအကြောင်းပြချက်မှမပေးဘဲကျမရေးအကြောင်းပြပြီးနှုတ်ထွက်စာရေးပါလို့ပြောလာတဲ့အတွက်သူအနေနဲ့ပြောတဲ့အတိုင်းနှုတ်ထွက်စာတင်ခဲ့ကြောင်းပြည်ရင်းသတင်းမီဒီယာတွေကိုဖြေဆိုခဲ့ပါတယ်။ဒီအတွက်လည်းပြည်နယ်ဝန်ကြီးချုပ်ရဲ့လုပ်ရက်မှန်ကန်မှုရှိမရှိစုံစမ်းအရေးယူဖို့သူအနေနဲ့ NLD ပါတီဌာနချုပ်ကိုဇန်နဝါရီလ19ရက်နေ့ကတိုင်ကြားခဲ့တယ်လို့ဦးမြသိန်းကဆိုပါတယ်။အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ညွှန်ကြားချက်နဲ့ပြည်내ဝင်ကြီးတွေကိုနှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စရပ်မှာအဖွဲ့အစည်းပုံအရလွဲမှားနေတယ်လို့သုံးသပ်မိကြောင်းမြမဥပဒေရေးရာကျွမ်းကျင်သူအာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြိုးဆောင်ဦးမင်းလွင်ဦးကပြောပါတယ
်။ဒီကနိုင်ငံတော်အတိုင်ပင်ခံရဲ့ညွှန်ကြားချက်ကြောင့်ထွက်ခိုင်းတဲ့ဆိုလဲဟာမာနေနေနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်ကြောင့်ဆိုလို့ရှိရင်တော့ဒါသမီးဖြစ်တော့ပါတော့။နိုင်ငံတော်အတိုင်ပင်ခံကနေညွှန်ကြားလိုက်လို့ဒါလုပ်တာပါဆိုကြဲကတခုခုမှားနေပြီလို့ကျွန်တော်တို့ယူဆလို့ရတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကသူ့နိုင်ငံတော်ဝန်ထမ်းတွေဖြုတ်တဲ့ဥစ္စာမှာသူ့အမိန့်နဲ့လုပ်တဲ့ဥစ္စာကျွန်တော်တခါမှမကြဘူး။နိုင်ငံတော်အစိုးရရဲ့ဦးကြီးကောင်းဆောင်ကသမ္မတဖြစ်တယ်။သမ္မတကလည်းခန့်ရင်ထမ်းနေဖြုတ်ရင်ဖြုတ်တယ်။ပြည်ထောင်ဝန်ကြီးချုပ်တွေကသူတို့တာဝန်ယူထားတဲ့ကိစ္စရပ်တွေသူတို့ခံထားတဲ့ဝင်ကြီးတွေဖြစ်လို့ဒီလိုမျိုးလက်လွတ်တွေလုပ်တယ်ဆိုလို့ရှိရင်တော့ဒါတော်တော်ကြီးကိုရုပ်ရည်ရှင်ပြနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်။နှုတ်ထွက်စာတင်ဖို့အကြောင်းကြားချင်းခံရတဲ့ဝင်ကြီးသုံးအနေနဲ့မိမိတို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့မျှမျှတတဖြစ်အောင်ပြန်လည်ထုချေပိုင်ခွင့်ရှိတယ်လို့မြင်ကြောင်းဦးမင်းလွင်ဦးကဆိုပါတယ
်။ဝင်ကြီးတွေသုံးပါးကအခုလောလောဆယ်ဤလေဝင်ကြီးချုပ်ရဲ့နှုတ်ထွက်ခံချက်ကြောင့်ကနှုတ်ထွက်လိုက်ရတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်တွေးရတယ်။ဒါကြောင့်သူတို့အနေနဲ့လည်းဒါကိုမိမိရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ရည်တည်နဲ့ပတ်သက်ပြီးတော့စုံစမ်းပိုင်ပွင့်လည်းရှိတယ်၊ဖြည့်ပြေပိုင်ပွင့်လည်းရှိတယ်။အခုအဲ့ဒီလိုမျိုးအခွင့်အရေးတွေတစ်ခုမှမပေးဘဲနဲ့ကျမကြီးကြောင့်နှုတ်ထွက်လိုက်ပါ၊ဟိုအဖြစ်လို့နှုတ်ထွက်လိုက်ပါဆိုတာကတော့နည်းနည်းတော့ တစ်ဆက်ဆက်ဆောင်လုံးနဲ့အခြေအနေမျိုးရောက်တယ်လို့ကျွန်တော်တို့မြင်တယ
်။တင်းနယ်ဆိုရတွင်ဝင်ကြီးသုံးဦးကိုအခုလိုတပြိုင်နက်တည်းနှုတ်ထွက်ခိုင်းတဲ့ကိစ္စမှာတင်းနယ်ဝင်ကြီးရဲ့တာဝန်ခံမှုတာဝန်ယူမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါရယ်။
တိယောက်ပဲဆိုတော့ဖြစ်နိုင်ခြေရှိတာပေါ့ဒါပေမဲ့နှစ်ယောက်သုံးယောက်ဆိုတော့စဉ်းစားဖို့ရှိသွားရင်ဒီကတာဝန်ယူတာဝန်ခံမှုနဲ့ပတ်သက်လာပြီပေါ့နော်ဝင်ကြီးချုပ်ကိုယ်တိုင်ကမသိတာလားသို့မဟုတ်ဝင်ကြီးချုပ်ကိုယ်တိုင်ကလက်လူရှိရလားသို့မဟုတ်ဝင်ကြီးချုပ်ကိုယ်တိုင်ကပါဝင်ပတ်သက်နေလားဆိုတော့အဲ့ဒါကြီးကဆက်စစ်တင်ပါတယ်ဒါဆိုသုံးဦးဆိုတော့တော်တော်များပါတယ်ဒီကက်ဘိနက်မှာနောက်တစ်ခုကတော့ဒီဟာတော့ကျွန်တော်ရဲ့ဖက်ဒရယ်မူမပြည့်ဝတဲ့ဒီ2008ဖွဲ့စည်းပုံကိုရှင်ဟဥပဒေကြောင့်ဖြစ်တာပါတကယ်လို့ဖက်ဒရယ်မှလည်းဆုံးကဂျီနီယာတွေအားလုံးကဒီနေရာတွေစီဆက်မှာကိုသူ့လာသူတာဝန်ရှိတဲ့လူတွေကိုခန့်ပြီးမှရတဲ့နေရာတွေဖြစ်လာနိုင်တာပါစစ်မှန်တဲ့ဖက်ဒရယ်ဆိုတကယ်ကိုမှန်ကန်တဲ့လူတွေပဲပေါ်ရောက်လာတယ်အကုန်လုံးပြည်သူလူထုအနေနဲ့ဒီမှာတင်ပြောင်းလာတဲ့လူတွေဆိုရင်တော့ဒီလိုဖြစ်စရာအကြောင်းမရှိဘူးပေါ့
ကချင်ပြည်နယ်တန်ရာဇာတာနယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီး UH လအောင်ဟာဖားကံမြို့နယ်မဲဆန္ဒနယ်အမှတ်1ကနေအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တယ်လို့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်ကတော့အငိမ့်စားဆေးရုံအုပ်ကြီးတအုပ်ဖြစ်ပါတယ်။အခုလိုဝန်ကြီးတအုပ်နှုတ်ထွက်စာတင်ခိုင်းတဲ့အကြောင်းရင်းကိုတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကနေတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။ဆက်လက်ပြီးတော့မြမရေးရဆွေးနွေးကန်အစီအစဉ်ကိုတင်ဆက်မှာပါမြမနိုင်ငံမှာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာသာပေါင်းစုံညီညွတ်ရေးဘာသာရေးနဲ့ဆိုင်တဲ့အခမ်းအနားနှောက်ယှက်တားဆီးတဲ့လုပ်ရက်နိုင်ငံတကာရဲ့အမြင်တွေကိုတုံ့ပြန်ရတာတွေနဲ့ပတ်သက်ပြီးတော့ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘူဘလူမိန့်ကြားထားပါတယ်ကျမတို့ VOA ကိုကြော်ကြော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်အဲ့ဒီနေဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ
ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဝန်တာရဲ့ကျေးဇူးလေးတင်တဲ့သူမျိုးအခွင့်အရေးရတဲ့အခါလဲဆရာတော်ကိုယ်တိုင်လည်းပဲတရင်ကောင်းပြီးနိုင်တဲ့တကြောင်မျိုးအထူးပဲနော်ကျေးဇူးတင်မယ်။ဒီငင်းချိုင်းရင်းနဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့မှဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါသေးတယ်။တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်။ဒီတမတော်နဲ့လက်နက်ကင်ဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့။ဒါပေမဲ့ဒီလူငယ်တဲ့ရပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ပညာချက်ထက်မှာလေးလာတာအတွက်ဒီခမှုတွေရဆဲပြီးတဲ့နောက်ရင်ချမ်းရင်ခီးလန်းစီကိုဟိုစလျှောက်ကြမယ်ဆိုတော့သတင်းကောင်းကြားတဲ့ခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အာနိ6နှစ်9နှစ်ထဲကိုရောက်လာပြီမနစ်ကသူနဲ့သွားတွေ့တော့အဲကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာဒီကောမှာပျော်ကြမှာပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတဲ့နောက်လမ်းဖွင့်ပေးတယ်အဲသူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အတွက်ကြောင့်မို့ဟိုချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကင်ကြီးရောပေါ့အဲတက်ညီလက်ညီနဲ့ဒီစကောဘဇဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ရင်းချမ်းကိုရဖို့ရန်အတွက်ကအရေးကြီးုံမကဘဲအလုံးစူးစမ်းသွားမယ်လို့လည်းမျှော်လင့်ပါတယ်အဲ့တော့လူဆိုတာကတစ်ခါလေကြာလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြတဲ့အတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေ၊နာကျင်မှုတွေကိုဟိုလာစမြုပ်ပြန်ကြည့်ကြတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has a no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မြင်နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်သစ်မှာအဲသူတို့ငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရတဲ့ဆရာတော်နဲ့အဲဆန္ဒပြုနေမှာကလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းစလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့အဲဆန္ဒအသစ်နဲ့စိတ်သစ်နဲ့ to the pin, Yujibu a thin nebo, celebrita, some Yadavuya, Lume, Sanashi, Omi Melu, Leve, Sarane, Neolimare.
Okay, Bagna. Now to our Tanudanjima, Injain, Larubabe, Imitan, Yeti, Baza Bonzo, New Bonzo, and Cha, Chiti, Yini, Lucian, Ninjan, Lucian, and Jay, the Kisagaleve. Madam Yiji Kisat Kuba, let's see a chinima, Surakajaro, Rainain in Nelly, Balabonsum, New Bonsum Ta, Chichi, Hinye, Tushinan Tenja in a Pata De Rainayes, Sandam, Nolinche, Sagali, the Jopi Wagna.
Charon in Ebo, Alu, Segonsungonet, Lumium, Badam Yiba, Tumia Badao, Udin Nijin, Mia Badao, Liza Jinet, Tumia Badaya, Shudago. You this one, not on engineer, a yiji bare, Lusorara, associated with a gong nalushi, a janian nalungleshi, nakulashin, and a bono, go where Yuji Mumalebe, Didi Guebiari me, no, a difference is not a weakness, bono, qua chana mua, aneje move, and the weakness is to be celebrated, weakness is to be, is a strength, bono, the madu chana jinha. Peace is possible and peace is the only way.
လောင်ချောင်းလမ်းချောင်းလမ်းစဉ်ဖြစ်တယ်ပေါ့တော့နော်ဟုတ်ကဲ့ပါဗျာနောက်တစ်ခုကခိုင်နေပြီးခဲ့တဲ့ကျွန်တော်တို့ခရစ်မတ်ဂါလာပေါ့လေခရစ်မတ်ရဲ့မတိုင်ခင်ကျွန်တော်တို့တွေတရင်နေကြပါတယ်ခရစ်မတ်ပွဲတော်ဆင်နွှဲဖို့အတွက်ပြင်ဆင်ကြတဲ့ဒါဇူတွေကိုဒီနေ့ပဲမှာပေါ့လေဟုတ်လားအခြားလူတွေကနေပြီးတော့နောက်ဆက်ပြီးတော့ခရစ်မတ်ပွဲတော်ကျင်းပတာကိုဒါစီရဲ့နောက်ဆက်တ
ပါဒဒီမေဒီမှာတော့နယ်စပ်နယ်ဒီမှာဖြစ်ဖြစ်တာရှိတယ်နိုင်ငံခြားတွေမှာလည်းပဲဖြစ်ဖြစ်ဟာရှိတယ်ပေါ့။ဒီဟာကဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနည်းစုပေါ့နော်တကယ်ဆိုတကယ်မျိုးဆိုလို့ရှိရင်ဒီမှာပြီးတပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းတလုံးကောင်းနဲ့တခြားဘာသာကိုယူသည်လေးစားတဲ့ပုဂ္ဂိုလ်တွေရှိသလိုဒီလိုမျိုးဟိုသူများဘာသာဒီလိုမျိုးအနောက်ဆက်ပေးတဲ့ပုဂ္ဂိုလ်လေးကဒီလက်တဆုပ်တော့မရှိပါဘူးအနည်းဆုံး3ဟောက်3ဦး4ဦး4ဦးဒီလိုမျိုးလုပ်တယ်ဖြစ်နေတဲ့ကြောင့်မို့ဒါမျိုးတွေရဲ့အဲတွေ့ဆိုလို့ရှိရင်တို့ကကျွန်တော်တို့အနေနဲ့ပါလဲဆိုဒီဘာသာရေးနဲ့ပတ်သက်တဲ့ဘာသာဒီပညာအသိပညာပေါ့နော် education ဆိုတာအထူးလိုအပ်ပါတယ်ဒီလုံတဲ့လုံတို့အနောက်ဆက်ပေးတဲ့လူတွေတကယ်မျိုးဆိုရင်မသိတဲ့ကြောင့်မို့ ignorance အတွက်ကြောင့်မို့ဒီလိုမျိုးတခြားဘာသာတွေပေါ်မှာအဲအနောက်ဆက်သဘောမျိုးဖြစ်တာပေါ့နော်ဒီဘယ်သူမဆိုတော့နှလုံးသားတိုင်းထဲမှာဘာသာတိုင်းကကိုယ့်ဘာသာဟာအမျိုးမဆုံးနေတဲ့ထားတဲ့အခါမှာကိုယ့်ဘာသာသူ့ဘာသာဟိုအပေးယူပေါ့နော် mutual ယူတည်နိုင်မှုရအတွက်အရေးကြီးပါတယ်အဲ့တော့ဖြစ်ဖြစ်တာတွေကကျွန်တော်အနေနဲ့ကတော့ဒီအဖွဲ့အုပ်စုကြီးကိုအပြစ်ဖို့မဟုတ်ဘဲနဲ့ပေါ့နော်ဒီမျိုးအနည်းစုလေးရဲ့ဟိုအတိတရားမရှိမှုလေးပေါ်မှာဖြစ်တယ်ဆိုပြီးတော့ကျွန်တော်ကအခွင့်လွှတ်ခြင်းတရားနဲ့ဒီလူတွေကိုပါအဲဘယ်သူပဲဖြစ်နေပါတော့စည်းယုံနိုင်မှုမေတ္တာပြနိုင်မှုရအတွက်အရင်ကြည့်ပါတယ်နောက်ဆုံးကြတော့မေတ္တာဟာအနိုင်ရမှာပါဟောပြောတယ်ပေါ့ဒီဒုညသမရာကြီးဟန်ဒရီရဲ့မိဆုံစာပွဲမှာဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့စကားပေါ့နော်ဒီမြင်းပညာရှိဆိုလားဒီခဏပြောတဲ့ဘီရင်ဆိုလားပေါ့သူလာပြီးတော့ခရစ်တော်ရဲ့ရှေ့မှာလာပြီးတော့ရှ िख ိုးကြတယ်ဆိုတာသူကပြောတာပေါ့နော်မင်းပညာရှိပြောမလားမင်းမဲပြောမလားနော်ဘယ်လောက်ဖက်ပညာရှိနေနေဘယ်လောက်ဖက်အာနာရှိနေနေပေါ့နောက်ဆုံးကြတော့မေတ္တာဖြစ်တဲ့နော်သခင်ခရစ်တော်ရှေ့မှာလာပြီးတော့ဒုထောက်ရှ िख ိုးကြတယ်ဆိုတဲ့အတိုင်းပဲပေါ့သူကမေတ္တာပြရင်မေတ္တာဟာဒီနောက်ဆုံးကြတာအောင်မြင်မှုရရှိမယ်လို့ဆရာတော်လည်းယုံကြည်တယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုပါပဲအတိုင်းနေဘယ်နေရနိုင်ငံသားခီးစဉ်တွေလည်းမကြခဏသွားပါတယ်နိုင်ငံသားကဖွဲ့စည်းဒီပုဂ္ဂိုလ်တွေဘာသာရေးဖွဲ့စည်းတွေနဲ့လည်းမကြခဏတိပြည့်ဆက်လာပါဘူးအခုဆိုရင်အရှာမလေးပဲနာဖွဲ့ချုပ်ရဲ့ဥထာဖြစ်ဖြစ်လာပါတယ်ဆိုတော့နိုင်ငံတကာနဲ့တိတိဆက်ဆံရတဲ့နေရာမှာမြန်မာနိုင်ငံအပေါ်ဒီပကလူတွေရဲ့တချို့အမြင်တွေမရှင်းလင်းမှုတွေ မြန်မာနိုင်ငံပေါ်မှာအမြင်ဆောင်နေရလေးအဲ့ဒါလေးတွေကိုရောဂိုင်းနေဘယ်လိုကြုံပြရပါသလဲအဲ့ဒါတွေနဲ့ပတ်သက်လို့ရောဘယ်လိုမျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော်မြန်မာပြည်ရဲ့လို့ပြောလိုက်ပြီဆိုလို့ရှိရင်သူအမြဲပဲထွက်လာတဲ့စလုံးစကားလေးကပါလဲဆိုရင်ချက်ခိုင်းပြီနဲ့အကြောင်းပြောတယ်သူတို့သုံးတဲ့သုံးတာရိုဟင်ဂျာဆိုလို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတဲ့နောက်ဒီမြန်မာပြည်ပေါ်မှာပေါ့နော်နာပြည်တဲ့ခုနပြောတဲ့ genocide to ethnic cleansing လို့ပါလို့လူမျိုးရေးပြုတ်တဲ့ဟာဆိုတော့သူတို့အမြဲအများကြီးပြောကြတယ်။အဲ့ပုံမှာဆရာတော်အနေနဲ့ဟိုပြန်ဖြေခဲ့တဲ့အခေါက်ပေါင်းများစွာပါအင်တာဗျူးတွေမှာလည်းပြောပါတယ်။ပထမဆုံးအချက်အနေနဲ့မြန်မာပြည်ရဲ့ဒီလူမှုဆက်ဆက်သွယ်ရေးမီဒီယာကအားနည်းတယ်။အားနည်းတဲ့အခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အသံကပို့ပြီးတော့ကျေတဲ့ strong media ဖြစ်တယ်ဆိုတဲ့အကြောင်းကိုပြောရတယ်ပေါ့အဲ့ဒါကြောင့်မို့အမှန်တရားရဖို့ရန်ကတော့ဒီမြန်မာပြည်ရဲ့အသံကိုလည်းနားထောင်ဖို့ရန်အတွက်တော့အရေးကြီးတယ်ပေါ့နော်အဲ့တော့ဒီလိုမျိုးပြောတဲ့ခါမှာသူတို့တမတော်လည်းအပြစ်တင်ကြတယ် ICC အဖွဲ့လို့လုပ်တင်တယ်နောက်ပြီးတော့ဒေါက်တာဆုကြည်ကိုလည်းပဲအပြစ်တင်ပြီးတော့ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ဘောပုံပြီးတော့သူ့ရဲ့ Nobel Prize တွေရတဲ့ဂုဏ်သူတွေပါလေအားလုံးအဲဘယ်လဲယူကြတဲ့ဟာရှိတယ်ပေါ့နော်ဆရာတော်ကဟိုမှာမနေ့တုန်းကတည်းကတခါပြောမှုပါလေအေးဒေါ်ဆန်းစုရဲ့ရရှိတဲ့ဘွဲ့တွေကိုလူတွေယူခြင်းယူပါစေပေါ့နော်မြန်မာပြည်မှာရှိတဲ့ပြည်သူပြည်သားတွေသူ့အပေါ်မှာယုံကြည်လေးစားမှုချစ်ခင်မှုတော့ယူပြစ်လို့မရပါဘူးလို့အဲ့လိုပြောတာအဲ့တော့ဒီလိုမျိုးဖြစ်ပြနေတဲ့အခါမှာကျွန်တော်တို့ဆရာတော်ကပြောခဲ့လဲဆိုတော့အေးဒီ international news တွေ international impression တွေကဘာကအသီးသီးကနေပြီးတော့ဒီမြန်မာပြည်မှာထင်တဲ့အထင်အမြင်တွေထဲပေါ့နော်ဝေဖန်မှုတွေထဲပုံရမှုတွေထဲဒီကိုယ်အတွင်းမှာဖြစ်ပြနေတဲ့ရအထူးဖြင့်ဒေါန်ဆဆုကြည်ဆိုလို့ရှိရင်ဒေါန်ဆဆုကြည်ဆိုလို့ရှိရင်ဒီအရင်တော့ထဲသူ့ရဲ့ဒီ ideology သူ့ရဲ့ယူဆမှုကအတော်ဝဲပြောင်းလဲသွားအရင်တော့ opposition party ဆိုပြီးတော့တည်တည်တန်တန်အဖွဲ့အစည်းဆိုပြီးဖြစ်မယ်သူ့ရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင်သူအစိုးရနဲ့တပ်မတော်နဲ့နော်အတူညီညီပေါင်းပြီးတော့နောက်ငင်းချိုင်းကိုစောက်တည်ဖို့ရတဲ့သူကပို့ပြီးတော့အရေးထားတယ်ပေါ့နော်
ဟုတ်ကဲ့
အရေးထားတယ်ဆရာတော်ဒီကိုရီးယားသွားတော့ကဒီသတင်းပေးတဲ့ခါမှတခါလဲတပ်မတော်ရဲ့ဖြစ်ပျက်တဲ့ဥမာပြည်တွင်းဖြစ်ပျက်နေတဲ့ကင်းပြည်နယ်ကချင်ပြည်နယ်အကြောင်းပြောတဲ့ခါမှသတင်းနဲ့မှပါလာတဲ့ခါမှသူကလည်းပြောတယ်ဒါထက်အပြင်ပသတင်းတွေတဲ့ကျမတို့ကမလုပ်ချင်လဲဆိုလို့ရှိရင်တော့မလုပ်ချင်တံမတော်နဲ့အစိုးရနဲ့ပေါင်းစည်းမှုရပို့ပြီးတော့အရေးရေးပေးပါတယ်ကျွန်တော်အပြင်သွားတဲ့ခါတော့မှတံမတော်အကြောင်းပေါ့နော်ကောင်းညာကောင်းချောင်းတတိယတွဲအကြောင်းပြောပါဆိုပြီးတော့သူကပြောခဲ့တယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့နောက်အခုကျတော့တကယ်လို့ပြောမယ်ဆိုလို့ရှိရင်လက်တွေ့ဖြစ်နေပြီပေါ့နော်တံမတော်ကိုယ်တိုင်ကဦးစီဦးဆောင်ပြီးတဲ့နောက်ရင်းချမ်းရင်းခီးလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံခြားသားတွေကဒီတကယ်လို့မြန်မာပြည်အကြောင်းကိုအဲဒါလိုမျိုးထင်ကြပြီမဲ့တကယ်ပဲကိုအတွင်းကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီဒီရင်းချမ်းရခီးလန်းစင်မှာဘယ်လိုကင်တွင်ရမလဲဆိုတာအစိုးရကိုယ်တိုင်ကဒါလိုမျိုးပညာရှိပါရှိရှိနေပေါ့နော်သိခံပြီးတော့သွားနေတဲ့အခါမှာအဲကျွန်တော်တို့အနေနဲ့ကအောင်မြင်မယ်လို့လည်းယူဟွာလို့တာပေါ့နော်ယုံကြည်တယ်ပေါ့နော်အဲ့လိုလည်း
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျင်းပြတဲ့အတွက
်အခုနားဆင်ကြရတာကတော့ကက်သလစ်ဂိုင်းကျုပ်ဆရာတော်ကြီး Charles Bo ਨੇ ကျမတို့ဒီကိုကြော်ကြော်သိန်းရန်ကုန်မှာတွေ့ဆုံမေးမြန်းထားတဲ့မေးမြန်းခန်းဖြစ်ပါတယ်ကျမတို့ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့စနေနေ့ဒီရုပ်သံမဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်မကြာခင်တင်ဆက်မဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာတော့ AR မြစ်စုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်ပါမလားဆိုတာကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။ကျမတို့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
အချိန်ကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှဘာလို့ပြန်ပေါ်လာရတာလဲ။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရ
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနှာစင်ရဖို့ရှိပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတခြားနေ့တစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့တော်ရရှင်ရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOA ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီ။ဘူးသူတရတွေလည်းအများကြီးရခဲ့ပါပြီ။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOA ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့။ line ပြောင်းသွားရဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတစ်ဆက်တည်းပဲဒီတခြားသောရရှင်တွေနဲ့မေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါလေအားပေးနေပါလေလို့ရေးလာပါလေဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရဆင်ကတော့ VOA တိုက်ရိုက်လေလံအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုက်ရိုက်လေလံအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပြီးတောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေချပေးထားပါတယ်အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေးတိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေရပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာသွားပြပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်တော်ရရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမလဲဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်တော့ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားဒီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါလိမ့်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါ့အပြင်အချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
2019နှစ်တမှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြောရေးလာတဲ့အမြဲတမ်းနှစ်သက်ဆုတောင်းနေပို့နေကြတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါသေ
း2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဒဘောင်းဆောင်တက်ဆက်မှုတွေဟာအထူးတလည်ပြည့်စုံကောင်းမွန်လို့ကျေနပ်အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထဏာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမခံပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေးဆောင်ကြံကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျေနပ်စရာကောင်းပါလဲ။မကျေနပ်တာကတော့ရက်ဆက်တဲ့ထောက်ရန်ကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ကုဘသာကူထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူဆရာလာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေတော့မှပဲ။ဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာဖေးရဲ့ကဗျာတွေးမိတိုင်းအယူနာပြီးအမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါဆရာဖေးရဲ့ခန်းစားချက်ကိုစဉ်းစားကြည့်ရင်လည်းနှစ်သက်ကိုကျူးလိုက်မိတယ်ဗျာ
ဟုတ်ကဲ့ပါဒေါ်ရှင်ဦးလာထွန်းကနှစ်သက်မှာတွေးမိတိုင်းအယူနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခန်းစားချက်နဲ့ကြိုဆိုလိုက်ပါတယ်အခုနားထောင်နေတဲ့ VOA တော်ရရှင်တွေရောနှစ်တစ်ပေါ်မှာဘယ်လိုများသဘောထားပါလဲ။ဝေမျှခြင်းနဲ့ဆိုရင် VOA ကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရေးကိုလည်း VOA ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီနေ့နေပြောပြပေးချင်ပါတယ်ရှင် VOA ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတော့သူရဲ့ကိုယ်ပိုင်ဉာဏ်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီတော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်တော်ရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူရဲ့အမြင်ကိုရေးလာတာပါ
ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစားရဲပုံမှာပဲရှိမှာပါလက်စားတာလက်ပေးတာရှိနေဦးမှာပါ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်စကားဘလောက်တုံးတဲ့မြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှန်လုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်နော်စာကတိတ်မပြည့်စုံမင်းလည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာကြက်မက်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ကိုယ်စားပြတော်ရရှင်နေတီသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးကြပါတယ်ဒီတော်ရရှင်ကကျမတို့ VOA ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြောရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါရင်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ
ดูมุกเงี้ยก็ลองจองต้องใช้ตัวอย่างมือเสียส่วนใหญ่ตัวเลยเว้ยแม่งกันเนี่ยส่งเสียเฉยมาช้าหน่อยนะตัวอย่างไปเลยไม่ใช่แค่พี่เนี่ยแต่ก็ตัวเนี่ยออสเตรเลียกับมูนัสแต่ก็ตัวก็เลี้ยลาตัวเลยตัวชี้แก่เราบ้าง ที่เดียวน้าสิมีตัวเราเช่นเดียวกันยี่ลานะก็รอบ้าจีสุดเลยเฟซบุ๊กกำปั้นเช่นมาแม่มาเปียโนราเนี่ยเดี๋ยวนี้พยายามไม่ใช่คนเดียวตัวเว้ยยังพูดจีรอละกูไล่ลูกตาละก่อนตาละก็แม่เป็นลาวกับเจ้าจีน่าเทมานี่เนาะเสร็จแล้วสุราบอกอุเรนสุเอสุราดาวาเวอากูตัวเนี่ยโนท่าลาลีลูกยี่ลาวาเว้ย โอเคดังนั้นดีเนี่ยมาในงานเฟซบุ๊กไปยึดติดไปกับเพียงเดียวเราไม่สวยเนาะเนี่ยมาในงานมาเรื่อยๆกูเนี่ยในงานก็อาจจะเนี่ยตียาละก็เลยที่เฟซบุ๊กสามเนี่ยนะที่กับเพียงเนี่ยเพียบไปเนาะแต่ช้าในงานนี้เนี่ยเราคว้าไว้ดังนั้นดีได้แบบยังไงเช่นเดียวกันเลยมีแต่สื่อลงไปแต่ลิฟต์ฟงโบเรเลยยังคงจะแต่ถ้าเราการนี้เลยเพียยาละอ๋อมือเสียสวยตลอดต้องพิมพ์เมื่อสุนทรกูจะพิมพ์ในเนี่ยสระอัติชาวเช่น ดีว่าตัวเราเช่นนี้สามารถจะดีกว่าดีมากเลยยัดเช่นไรดีต้องรอให้ตัวเราเช่นนี้ด้วยมีมาดิฉันได้รู้ดีแล้วสั่งไปอยู่มาพิบายเนาะน้องอยู่ในมาวันยี่ยงเย็นแต่จะในวิดีโอซีซั่นที่สมุนเนี่ยเปิดตัวอาจารย์เป็นวิบันจีเน่ปีรอวิวิกันในปีรอเนี่ยถ้าดีแล้วสั่งกันมาดิฉันเลยเลือกสั่งไปจีเน่ แล้วเพื่อกดทวิตตรงนี้อะไรเอฟซีพีจีนั่นยังยืดชีวิตในประเทศโลกก็วันที่มีนิวส์อาจจะดีกว่ายิ่งพูดยาเยี่ยงใจส่วนน้องสมารู้วิวิโกสายตาบุเพิกเข้าไปเนาะสายการในซาปูเมสุยวิวิเมริกันแต่ยามาวันสิ้นสุดเลยมือเปล่าสายจะตามแม่ชี้อย่างอาจจะงาเรื่องของสายจีสุดเลยสายตาหนังจาวันอีเมลไปบุเมสุยเพิ่มอีเซตวิวิเอนิวส์ตรงนี้ยามาพิมาเป็นสามยาสิ้นสุดเลยยินหายไหม เฟซบุ๊กต้องพิจารณาด้วยนี่เลยทั้งหมดที่ยามาพิการเป็นสามยาสิ้นสุดสายเด็ดเข้ามาเลยเฟซบุ๊กสามยานามาลาบิโอยี่ตาในมาเนาะเฟซบุ๊กมาพิจารณาว่าสามยานาพิเศษพิจารณาเป็นมิสนิวส์เรื่องสามยานาโกตัวบิโอทั้งหมดสิ่งก็เมสเซจโฟนนั่นเดิมเนาะแม้จะเป็นเรื่องลาบิโอยี่ในมาเองตอนนี้สิ่งที่ก็ต้องเจอเซนพิวลาจามาเรื่องสามยานาจูจูนี่มาเอง คุณยามาดิฉันได้บอกดีแล้วสั่งดาวไทยตัวเสียเฟซบุ๊กบอกงานนี้เปล่าโซมิวส์เรตัวเสียดาวไทยดิฉันได้ทั่วเลยไปจมัยทวีมาบอกที่สุดท้ายยามาพิมาสุดเลยดิฉันได้ทั่วเลยไปว่ายามาพิดูเรื่อยๆยิ่งยิ่งมาสุดยามยิ่งดาวดีแล้วสั่งยามานั่งงานนั่งอยู่ไปลาบ้านเสียโอเคทวีมาบอกที่สุดท้ายยามาพิมาสุดเลยดิฉันได้กดีดาวไทยตัวเสียโซมิวส์เนี่ยดูอารมณ์ขันใจน่าเสียจีบเอาเสีย
อาลีอยากให้เป็นเดียวฉันมาดีลูกให้เป็นกูสันดานอารมณ์ที่ส่งยอลินจันยานีทักจูนีไทยฉันแต่ไหนบุอาจจะน่าสิยึดจ้าจะดูล้วนจังนี้สิ่งนั้นอภิคุณยิ่งมาไม่ดู มีอะไรมาอีดูอันยาปอยามาพิมาใส่สบายยาปอบาซีมาพิมาตายาฉันยิ่งจะบาซีนั่นแหละดูยาตัวเด็ดตัวกูสิงบ้าฉันเล่นฉันยิ่งที่ตรงดินยิ่งดีเย็นยิ่งเจ็บปวดมาพิมาตาดนาจ้าจีจ้ามันดี มาพิมาตายาฉันยิ่งจะบาดใจกลัวนานาดูยาตัวเด็ดตัวกูสิงบ้าฉันเล่นฉันยิ่งที่ตรงดินยิ่งดีเย็นเย็นใจบุญยังไม่รีนี่อาจกับผู้เป็นลมนี่ดูใจฉันเล่นให้ใจเป็นสีเลยดูสีน่าเกลี้ยงน่าลับตาสีบุญ
ที่สุดท้ายยามาพิมาสุดเลยที่ฉันก็น่าเสียงกันใจยาละบ้างยามาในยานี้ในยานก็ง่ายตามไปปุ๋ยเลยวิวยามาวันตอนนี้เนี่ยวิบันจะไปสั่งเลย เสียงพูดสาวเนี่ยเด็กเช่นเจ้าหน่อยกูแต่เนื้อเรื่องเนี่ยยาวเนี่ยแต่เนื้อหลานเนี่ยมันเป็นเช่นนี้มายามาพี่ก็เป็นสามยาสิ่งงานนี้ทั่วเรื่องเต็มเสพไปนี่ไป ရေဒီယိုကနေဖမ်းယူနိုင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နိုင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနိုင်နိုင်တယ်လို့မျိုး VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးသွားပြီးနိုင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
你呀个不会路你的债去奶奶这边听你就是那个人呀拉巴地
ဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံတက်ချက်ကိုထုတ်လွှင့်ပါပါ။ ARD မြစ်ဆုံရေကာတာပြဿနာ NLD အစိုးရဖြေရှင်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့တုံတက်ဆွေးနွေးထားပါရရှင်
ဒီရပိုင်းတကြောပြန်ပေါ်လာတာကတော့အရာဝတီမြစ်ဆုံရေအားလက်စစ်ထုတ်လုပ်ရေးစီမံကိန်းပြဿနာပဲဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုပေါ်အခြေပြုပြီးအဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့အချက်တချို့မှားနေတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့ကြေညာချက်ထုတ်ပြန်တာတဆက်တည်းသတင်းမီဒီယာတွေကမေးကြမြန်ကြတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနိုင်ငံရေးသမားတွေတိုင်းသားခေါင်းဆောင်တွေကလည်းကန့်ကွက်ကြတဲ့မြစ်ဆုံဆယ်စီမံကိန်းစတင်ရေးလှုပ်ရှားမှုတကြောပြန်ပေါ်လာနေပါတယ်အချိန်ကာလတချို့ငြိမ်သက်နေခဲ့တဲ့မြစ်ဆုံစီမံကိန်းအရေးအခုကြမှဘာလို့ပြန်ပေါ်လာရတာလဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဒီကိစ္စကောင်းကောင်းမွန်မွန်ဖြေရှင်းနိုင်စွမ်းရှိပါမလားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာဖြစ်ပါတယ်ဒီပတ်မြစ်ဆုံစီမံကိန်းပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပ
ါအကြောင်းတိုက်ဆိုင်တိုင်းတရုတ်နိုင်ငံဘက်ကပြောဆိုတာကတော့ဒီမြစ်ဆုံစီမံကိန်းကိစ္စသူတို့ဘက်ကစတာမဟုတ်ဘူးဆိုတာပါပဲ2006ခုနှစ်မှာအရင်စစ်အာဏာရှင်အစိုးရလက်ထက်ထိပ်ပိုင်းခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးတီဟသူရတင်အောင်မြင့်ဦးတရုတ်နိုင်ငံခီးစဉ်တစ်ခုတွင်မြန်မာနိုင်ငံအတွက်လျှက်စစ်တပ်အားလိုအပ်တဲ့ဒီအတွက်ရေအားကနေလျှက်စစ်တပ်အားထုတ်ယူနိုင်ရေးတရုတ်အစိုးရကနေငွေအားညှိပညာအားအကူအညီပေးပါဆိုပြီးတောင်းဆိုရာကနေအေယာဝတီမြစ်ဆုံအပအဝင်မေခနဲ့မလိခမြစ်နယ်တွေပေါ်ကရေအားလျှက်စစ်တပ်အားထုတ်ယူရေးစီမံကိန်းတွေအစပြုခဲ့တာပါ2009ခုနှစ်မှာစီမံကိန်းလုပ်ငန်းတွေစတင်ပြီးတိတ်မကြခင်သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်အရောက်ပြည်သူတွေအုံအုံကြွကြွကန့်ကွက်ကြတာနဲ့ယာယီရက်ဆိုင်ထားခဲ့လိုက်တာလက်ရှိ2019ခုနှစ်တိုင်အောင်ပါပဲစီမံကိန်းအကြောင်းအကြံပြင်းပြန်ပြောရမယ်ဆိုရင်ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ5ခုမေခမြစ်နယ်တွေပေါင်းစုံရာမြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကြီးပါစီမံကိန်းတွေအားလုံးပြီးသွားရင်လျှက်စစ်တပ်အားမဂဝတ်21600လောက်ထွက်မယ်လို့ခန့်မှန်းထားပြီးလက်ရှိမြန်မာနိုင်ငံကအသုံးပြုနေတဲ့လျှက်စစ်တပ်အားရဲ့၄ဆဝန်းကျင်လောက်တောင်ရှိပါတယ်။စီမံကိန်းအားလုံးကုန်ကျစရိတ်ဒေါ်လာဘီလီယံ30လောက်မှန်းထားပြီးကနအူးသဘောတူညီချက်အရတရုတ် CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက9ရာခိုင်နှုန်းစီထည့်ဝင်လုပ်ကိုင်ကြမယ်လို့ဆိုထားပါတယ်။2012စီမံကိန်းတွေယာယီရက်ဆိုင်မထားခင်အချိန်ထိတရုတ်ကုမ္ပဏီဘက်ကမြစ်ဆုံမှာမြေပြုတ်နေတာမြစ်ဆုံအောက်ဖက်မြစ်တစ်ဖက်တိုင်းရင်းသားတွေဆက်သွယ်သွားလာရလွယ်အောင်ကြိုးတရားငယ်ထိုးပေးတာစီမံကိန်းကိုကုတ်ကဲမဲ့ရုံးနဲ့ဆက်ဆက်အဆောက်အုံတွေစောက်လုပ်တာချီပွေငယ်ရေအားလျက်စစ်စီမံကိန်းအကောင့်ထဲပေါ်တာစီမံကိန်းကြောင့်ပြောင်းရွှေ့ရတဲ့ဒေသခံတွေအတွက်ရွာတစ်တခုတည်ပေးပြီးတိဆောက်ရေးတွေကူညီရေးလုပ်ငန်းတွေလုပ်ပေးတာစတာတွေကတော့အကောင့်ထဲပေါ်ပြီးသွားပါပြီ
နောက်ပိုင်းစီမံကိန်းကိုယာယီရဆိုင်လိုက်ရတဲ့ဆိုပေမဲ့မြစ်ဆုံကစီမံခန့်ခွဲရေးယုံမြကြီးနာနေပြည်တော်နဲ့ရန်ကုန်ကဆက်ဆံရေးယုံတွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကိုင်နေကြသေးပါကုမ္ပဏီတာဝန်ရှိသူတွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့မှန်မှန်တွဲဆုံမှုလုပ်ကြသလိုတရုတ်သံအမတ်ကြီးနဲ့ပီကင်းကနေမကြာခဏလာရောက်တဲ့ကုမ္ပဏီတာဝန်ရှိသူတွေကလည်းမြကြီးနာကိုမှန်မှန်သွားလေးရှိပါတယ်အဓိကကတော့ကချင်တိုင်းသားခေါင်းဆောင်တွေကိုစီယုံပြီးမြစ်ဆုံစီမံကိန်းပြန်စနိုင်မဲ့အရေးထောက်ခံမှုရအောင်ကြိုးစားတာပါဒါရင်မကအရင်တရုတ် CPI ကုမ္ပဏီကိုနာမည်ပြောင်းလိုက်တဲ့ State Power Investment Corporation SPIC ကုမ္ပဏီဘက်ကလည်းမြန်မာနိုင်ငံကအာဏာပါတီခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေစာရေးဆရာတွေဂျာနယ်လစ်တွေကိုတရုတ်နိုင်ငံအလဲပတ်ခီးစဉ်အများကြီးစီစဉ်ပေးပြီးစီးအောင်ပါတယ်အဲ့ဒီခီးစဉ်တွေထဲမှာတရုတ်နိုင်ငံတွေကမြစ်ချင်းသုံးသွယ်ရေကာတာအပါအဝင်ရေကာတာတွေကိုလေ့လာတဲ့ခီးစဉ်တွေလည်းပါပါတယ်
အက ခုလိုငွေကုန်ကြေးကျအများကြီးခံပြီးစီယုံနာအချိန်တစ်ခုရောက်ပြီလို့တရုတ်ဘက်ကယူဆပုံရပါတယ်ဒီလိုနဲ့ဒီဇင်ဘာ 28-29 တရုတ်တန်မတ်ကြီးရဲ့မြစ်ကြီးနားခီးစဉ်အပြီးထုတ်ပြန်ချက်ထွက်လာတာပါအဲ့ဒီထုတ်ပြန်ချက်ထဲမှာမြစ်ဆုံစီမံကိန်းပြဿနာမဖြေရှင်းမဲ့အကြာကြီးအချိန်ဆွဲမယ်ဆိုပါကတရုတ်ကုမ္ပဏီများကမြန်မာနိုင်ငံသို့လာရောက်ရင်းနှီးမြှုပ်နှံရန်ယုံကြည်စိတ်ကိုဆိုးရွားစွာထိခိုက်နိုင်ပါကြောင်းဆိုတာနဲ့ကချင်ပြည်နယ်ဒေသခံတိုင်းသားပြည်သူများသည်မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းစီမံကိန်းကိုစန့်ကျင်ကန့်ကွက်သည်မှာပြင်ပမှလူနှစ်အဖွဲ့အစည်းများဖြစ်ပါကြောင်းဆိုတဲ့အချက်တွေပါလာပြီးကချင်ကောင်းဆောင်တွေကသူတို့တရုတ်တန်မတ်ကြီးကိုအဲ့လိုပြောဆိုခဲ့တာမျိုးမရှိပါကြောင်းသူတို့အနေနဲ့မြစ်ဆုံစီမံကိန်းကိုထောက်ရရဆိုင်စင်လို့တဲ့မူဝါဒရှိတဲ့အကြောင်းရှင်းတာလင်းတာလုပ်ရတဲ့အခြေအနေစိုက်သွားစေပါတယ်။နောက်ဆုံးတော့ဒီပြဿနာဒေါ်ဆန်းစုကြည်စီအထိရောက်သွားပြီးပြီးခဲ့တဲ့ကချင်ပြည်နယ်နဲ့မြစ်ကြီးနားခီးစင်မှာမြစ်ဆုံစီမံကိန်းကိစ္စတိုင်းသားတွေရဲ့မေးမြန်းတာခံလိုက်ရပါသေးတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး NLD အစိုးရကြုံရတဲ့အခက်အခဲကစီမံကိန်းကိုပြန်ဆမယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကြီးနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရပါလိမ့်မယ်။တိုင်မက်တွေရဲ့နိုင်ငံရေးအမျက်ထုတ်တာကိုလည်းခံရပါလိမ့်မယ်။ရဆိုင်လိုက်မယ်ဆိုရင်လည်းတရုတ်ဘက်ကပြောတဲ့ကုန်ကြစည်ရေးဒေါ်လာတန်း100လောက်ရှိနေပြီဆိုတဲ့ကိစ္စရှင်းရလင်းရပါလိမ့်မယ်။ဆက်ပြီးအချိန်ဆွဲထားအောင်မယ်ဆိုရင်လည်းတရုတ်ဘက်ကစိတ်မရှိတဲ့ပြဿနာတရုတ်ဘက်ကပြောတဲ့တစ်နှစ်ဒေါ်လာတန်း90လောက်ဘန်တိုးတက်နေမယ်ဆိုတဲ့ကိစ္စကိုရင်ဆိုင်ရပါလိမ့်မယ်။ပြောရရင်ရှေ့တိုးလဲခက်နောက်ဆုတ်လဲခက်ရက်ညီလဲခက်တဲ့ပြဿနာမျိုးပါ
။ပြဿနာကိစ္စမြမအစိုးရဘက်ကဖြစ်သင့်ဖြစ်ထိုက်တဲ့အချက်ကိုစနစ်တကျရှာဖွေကိုဖြစ်စေချင်တာကိုတရုတ်နဲ့အပေးယူလို့ညှိနှိုင်းရင်တိုင်းသားပြည်သူတွေလည်းလက်ခံနှစ်ဖက်အစိုးရလည်းခံတာတဲ့အဖြေတစ်ခုရနိုင်ပါတယ်ဥပမာမြစ်ဆုံစီမံကိန်းတစ်ခုကိုရပ်ဆိုင်ပြီးကြံမေခနဲ့မလိခမြစ်တွေပေါ်ကရေကတာစီမံကိန်းတချို့ဆက်အကောင့်ထဲပေါ်တာမျိုးလဲစဉ်းစားကြည့်နိုင်ပါတယ်ကချင်နိုင်ငံရဲ့ပါတီခေါင်းဆောင်တယောက်ဖြစ်တဲ့ဦးကွမ်ကောင်အောင်ခန်းကတော့သူတို့ဆန့်ကျင်တာမြစ်ဆုံတစ်ခုတည်းပဲအခြားမျက်နှာတွေပေါ်ကရေကာတာစီမံကိန်းတွေမပါဘူးလို့ပြောဆိုထားတာမျိုးလဲရှိပါတယ်။လက်ရှိချိန်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကလှုပ်ချင်ကန်ကျင်တဲ့မဟာဗျူဟာမြောက်တဲ့စီမံကိန်းကြီးတွေအခြားအကျိုးစီးပွားတွေအများကြီးရှိနေသလိုမြန်မာနဲ့တရုတ်ဟာနှစ်နိုင်ငံတည်တံ့နေသ၍အမြဲတမ်းဆက်ဆံနေရမယ့်အိမ်နီးချင်းနိုင်ငံတွေဖြစ်နေတဲ့ဆိုတဲ့အကြောင်းတရားတွေကပဲမြစ်ဆုံပြဿနာပြည်လည်ရေးလမ်းကြောင်းစီခေါ်ဆောင်သွားနိုင်ပါလိမ့်မယ်။
ခုတော့အင်္ဂါနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ပါရှင
်။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြတဲတွေကြုံနေရချိန်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမယ့်အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြက်တင်းနဲ့ပတ်သက်လို့အာဏာပိုင်ဒီအနေနဲ့ဘယ်လိုကံတွယ်ဖြစ်ရှင်းတင်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တော်ရရှင်ရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မင်းများဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆတွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပ
ါ။ပြည့်ကြရင်အရာနှစ်သိကူရဲ့နီးကပ်လာနေပြီဖြစ်ပြောလာမယ့်နှစ်သိဟာဝန်းနှစ်ဖြစ်တာကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့ဝက်ပြတိုက်ကတော့ရေပန်းစားစီကားနေပါတယ်။တောင်ကိုရီးယားနိုင်ငံဆူမြူရော်နာမှာရှိတဲ့အင်ချွန်းမြို့မှာတည်ရှိတာဖြစ်ပြီးဒီဝက်ပြတိုက်မှာဝက်ပုံပါတဲ့အမှုပညာလက်ရာမျိုးမျိုးကိုမြင်တွေ့ကြရမှာဖြစ်တယ်လို့ဝက်ကလေးတွေရဲ့ဖျော်ဖြေမှုကိုလည်းကြည့်ရမှာပါ။အဲ့ဒီအနေနဲ့ဝက်တီရဲ့ဖျော်ဖြေမှုကြည့်ရှုရမယ့်အပြင်ကိုပဲဒီသူတို့ကိုလည်းထိတွေ့ကြင်တွေ့နိုင်ပါတယ်။ဝက်နှစ်သစ်ကိုကြိုဆိုဖို့အတွက်မိဘတွေဟာသူတို့ရဲ့ကလေးတွေကိုပြတဲ့ကိုခေါ်ပြီးတော့ပြကြပါဗျ။ဒီပြတိုက်မှာနိုင်ငံပေါင်း23နိုင်ငံကဝက်အမှုပညာလက်ရာပေါင်း 9,000 ကိုပြသထားပြီးတော့အယောင်ဆုံးဝက်ရုပ်ထုပေါင်း88ခုလည်းပါဝင်ပါတယ်။ဒီကိုလာရောက်တဲ့သူဟာပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းပိုများပြီးဒီနှစ်အတွင်းမှာလာရောက်သူ3,000ကျော်မယ်လို့ခန့်မှန်းထားပါတယ်။ ဝင်ကြီးအနေနဲ့ကတော့လူကြီးတယောက်ကိုကိုရီးယားဝမ်9000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာကျော်လောက်ကျတင်မှာဖြစ်ပါတယ်ရှင
်။ဒါမဲ့နေ့တရုတ်နှစ်သက်ဟာဝက်နှစ်ကိုကြားရောက်မှာဖြစ်တဲ့အတွက်တရုတ်စားတိုက်ကဝက်ပုံတစ်စိတ်ကောင်းတစ်စုံကိုထုတ်လုပ်လိုက်ပါတယ်။နှစ်သက်အတွက်အထူးတစ်စိတ်ကောင်းကိုနာမည်ကြီးအမှုပညာရှင်ဟမ်မေလင်းကဒီဇိုင်းဖန်တီးပေးထားတာဖြစ်ပါတယ်။ပထမပုံမှာဝက်တကောင်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုပြေးသွားတဲ့ပုံဖြစ်ပြီးတော့ဒုတိယပုံမှာတော့မိသားစု5ယောက်ပါတဲ့ဝက်မိသားစုပျော်ပျော်ရွှင်ရွှင်နေနေတဲ့ပုံဖြစ်ပါတယ်။အဲ့ဒီဒီဇိုင်းကောင်းတစ်စုံကို 2.4 ယွမ်အမေရိကန်ဒေါ်လာ35စင်လောက်ကျတင်မှာဖြစ်ပြီးတော့လွန်ခဲ့တဲ့6နှစ်ကထုတ်ဝေခဲ့တဲ့ဒီဇိုင်းကောင်းတွေထက်စာရင်ပမာဏနည်းနည်းပဲထုတ်ဝေမှာဖြစ်ပါတယ်။အသက်82နှစ်ရှိနေပြီဖြစ်တဲ့တရုတ်အမှုပညာရှင်ဟမ်မေလင်းဟာ2008ခုနှစ်ကပေကျင်းအိုလံပစ်အားကစားပွဲအထိမ်းအမှတ်အယုတ်ဖူဝါကိုလည်းဒီဇိုင်းဖန်တီးပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။
ဒီပန်းငယ်ငါမက်ဆူကျော်မျိုးလေးတစ်ခုမှာတော့စွန့်စားတဲ့မြောက်တုပ်ဗကြိုးပေါ်မှာလမ်းလျှောက်သွားတဲ့ဗီဒီယိုဟာနာမည်ကြီးလူကြိုက်များနေပါတယ်50စက္ကန့်ကြာရိုက်ကူးထားတဲ့ဒီဗီဒီယိုကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာဖြစ်ပြီးတော့ဂျပန်အမျိုးသမီးတူကရိုက်ကူးခဲ့တာပါမြောက်ထွေဟာနှင်းတွေထူထူထဲထဲကျနေတဲ့အချိန်ဓာတ်ကြိုးနှစ်ခုကြားမှာလမ်းလျှောက်သွားခဲ့ကြတာပါအောက်ကဓာတ်ကြိုးကို6လောက်နဲ့ညှက်ထားပြီးအပေါ်ဘက်ကဓာတ်ကြိုးကိုတော့လက်နှစ်ဖက်နဲ့တွဲလျောင်းခုရှောက်ခဲ့ကြတာပါဒီမြောက်ကလေးတွေဟာ Snow Monkey လေးတွေဖြစ်ပြီးအင်းညလာတဲ့ဆောင်းရာသီမှာရေပူစမ်းမှာစိန်တက်ကြတဲ့သရဝါလေးတွေဖြစ်ပြီးသူတို့ကိုကြည့်ဖို့အတွက်ကဘာလက်ခီးသွွားတွေအများကြီးအဲ့ဒီဒေသကိုလာကြတာလည်းဖြစ်ပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ကဂျပန်နိုင်ငံတိုကျိုမြို့ကရှင်တိုဘုရားရှိခိုးကျောင်းတစ်ခုမှာဒုတိယနီးပါးလောက်စုဝေးပြီးရေခဲရေစိန်ခဲ့ကြပါတယ်ပွဲတော်မှာနှစ်သက်စူတောင်းတွေအပြန်အလှန်တောင်းပေးခဲ့ကြပြီးတော့သူတို့ရဲ့စိတ်ဝိညာဉ်တွေကိုတန့်စင်စေဖို့နဲ့လာမယ့်နှစ်မှာကျန်းမာရေးကောင်းစေဖို့အတွက်လှုပ်ခဲကြတာပါပါဝင်သူ68ယောက်မှာအမျိုးသမီး12ယောက်ပါဝင်ပြီးအသက်အကြီးဆုံး89နှစ်ကနေ9နှစ်အရွယ်ကလေးတယောက်အထိပါဝင်ခဲ့တာဖြစ်ပါတယ်နှစ်စဉ်ကျင်းပတဲ့ဒီပွဲဟာဒီနှစ်မှာတော့64ချိန်မြောက်ကျင်းပတာဖြစ်ပြီးပြင်ပအပူချိန်5ဒီဂရီဆယ်စီယပ်စ်ပဲရှိနေခဲ့တာပ
ါဒီနေ့လာနေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါအ
မေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရမှုကရပ်ပေါင်း30ထိဆန်းချိန်တင်ရောက်ရှိလာပြီးဒါကိုအဆုံးသတ်နိုင်ရည်အတွက်ညှိနှိုင်းဖို့ကမ်းလှမ်းမှုကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပယ်ချလိုက်တဲ့အတွက်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်အမေရိကန်မက္ကဆီကိုနေဆက်တလျှောက်တတိုင်းကဖို့ဒေါ်လာတန်း 9,900 ပေးဖို့နဲ့တိတ်နေချီတဲ့ရွှေပြောင်းတွေကိုထာနေပြန်ပို့မယ်အရေးကနေ၃နှစ်ကာကွယ်ပေးမယ်ဆိုပြီးအမေရိကန်သမ္မတကအပြည့်အယူညှိနှိုင်းဖို့ပြောဆိုတာဖြစ်ပါတယ်။ကမ်းလှမ်းချက်ကိုပြောတောင်မပြောရသေးဘူး။နန်စီပလိုစီနဲ့ဒီမိုကရက်တချို့ကကမ်းလှမ်းချက်ကိုပေးချတာဖြစ်တယ်လို့သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထရန့်တာဝါတည်ဆောက်ဖို့ထရန့်နဲ့ရုရှားဆွေရတာဝန်ရှိသူတွေကြား2016ခုနှစ်နိုဝင်ဘာလကျင်းပတဲ့အမေရိကန်ရွေးကောက်ပွဲမင်းဆွယ်ကာလတခြားလုံးပြောဆိုဆွေးနွေးမှုတွေရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ရှင့်နေရူဒီဂျူလီယာနီကပြောပါတယ် NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာဂျူလီယာနီကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂညီညွတ်ရေးဒိန်းစခန်းတစ်ခုကိုဘသူတွေမှမသိတဲ့တနတ်သမားတွေတိုက်ခိုက်ခဲ့တာမှချက်နိုင်ငံကကုလညီညွတ်ရေးဒိန်းတပ်ဖွဲ့ဝင်10ဦးသေဆုံးပြီးတော့25ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပြီးရှုတ်ချထားပါတယ်။မက်ဆီရိုနီးယားကသူ့နိုင်ငံအမည်အသစ်ကို Republic of North Macedonia အဖြစ်ပြောင်းလဲလိုက်တာကိုစန့်ကျင်ဖို့ထောင်ပေါင်းများစွာသောအင်ဂျင်ဂျင်ဂရိနိုင်ငံသားတွေဟာအေသင်မြို့မှာတနင်္ဂနွေနေ့ကစုဝေးခဲ့ကြပြီးဆန္ဒပြလူစုကြီးနဲ့ရဲတွေကြားအကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
။မတ်တင်ကြီးထိုက်ကသတင်းအကျဉ်းချုပ်ကိုတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းရောင်းပါ engineer ကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဗတ်တလွားကတော့ရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ engineer နိုင်ပါ
This program has come to you from the Voice of America, Washington.